မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေနဲ့အတူစစ်တပ်နဲ့ရဲတွေကြောင့်ဆန္ဒပြပြည်သူရာပေါင်းများစွာတိုက်ဆုံခဲ့ရပြီးမတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပြဿနာကိုမြန်မာပြည်သူတွေပဲဖြေရှင်းတာမျိုးသူလိုလားကြောင်းရုရှားအစိုးရကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီလအစောပိုင်းတုန်းကလည်းမြန်မာအာဏာပိုင်တွေပေါ်မှာတန်ခတ်ရည်ရွယ်မှုတွေချမှတ်တာပြည်ရင်းစစ်ကိုဥတီသွားစေနိုင်တယ်လို့ရုရှားအစိုးရကသတိပေးခဲ့တာပါ။တနင်္လာနေ့မှာတော့အရသာပြည်သူတွေတိုက်ဆုံတံရရအောင်လုပ်တဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းရုရှားအစိုးရကပြောပါတယ်။မြန်မာအရေးအတွက်ရုရှားကတိုက်ကိုစိုးရိမ်နေတယ်လို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကိုတေချာဂရုစိုက်စောင့်ကြည့်လေ့လာနေကြောင်းရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်ရုရှားမြန်မာဆက်ဆံရေးဟာကာလကြာရှည်ရှိခဲ့တာဖြစ်ပြီးဒါကိုတန်ဖိုးထားကြောင်းနဲ့မြန်မာအနေနဲ့သူတို့ရဲ့ပြဿနာကိုသူတို့ဘာသာဖြေရှင်းဖို့ရုရှားကလိုလားကြောင်းပြောကြားခဲ့တာဖြစ်ပါတယ်။